အိန္ဒိယနဲ့ပါကစ္စတန်ကြားနှစ်ကာလရှည်ကြာစွာပိုင်ဆိုင်မှုအငြင်းပွားနေတဲ့ကက်ရှမီးဒေသပဋိပက္ခကိုကူညီဖြည့်ဆည်းပေးဖို့အိန္ဒိယကသူ့ကိုတောင်းဆိုခဲ့တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုမှုဟာမှန်မှန်ကန်ကြောင်းအိန္ဒိယအစိုးရကညွှန်ဆိုလိုက်ပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီအနေနဲ့သမ္မတထရန့်ကိုအဲ့ဒီလိုမျိုးဘယ်တော့မှတောင်းဆိုခဲ့ခြင်းမရှိကြောင်းအိန္ဒိယပြည်ပရေးရာဝန်ကြီးစူပရာမာယံဂျိုင်းရှန်ကာကအလွတ်တော်ကိုဒီကနေ့ပြောကြားလိုက်ပါတယ်။
I would like to categorically assure the House that no such request has been made by the Prime Minister.
American Tamara ကိုဝန်ကြီးချုပ်မိုဒီကအဲ့ဒီလိုတောင်းဆိုမှုမျိုးမလုပ်ခဲ့ဘူးဆိုတာလွတ်တော်ကိုအခိုင်အမာပြောကြားလို့ကြောင်းသူ့အနေနဲ့ထပ်ပြောလို့တာကဝန်ကြီးချုပ်က American Tamara ကိုဘယ်တော့မှအဲ့ဒီလိုတောင်းဆိုခဲ့ခြင်းမရှိပါဘူး။ဒါအပြင်ပါကစ္စတန်နဲ့အိန္ဒိယအကြားဖြစ်နေတဲ့ပဋိပက္ခတွေမှန်သမျှကိုနိုင်ငံအကြားဆွေးနွေးအဖြေရှာရမယ်ဆိုတဲ့မူဝါဒကိုအိန္ဒိယကချမှတ်ကျင့်သုံးနေပါတယ်ဆိုတာကိုလည်းဒီနေရာမှာထားလောင်းအသိပေးလို့ကြောင်းပြပရေးရဝန်ကြီးကပြောပါတယ်သူတို့ဘက်ကနေဇက်ဖြတ်ကျော်လှုပ်ဆောင်နေတဲ့အကြမ်းဖက်မှုတွေကိုအရင်ရက်တမှသာအိန္ဒိယကပါကစ္စတန်နဲ့ထိတွေ့ဆက်ဆံမှုတွေလှုပ်ဆောင်မယ်ဆိုတာကိုလည်းထားလောင်းပြောကြလို့ကြောင်းပြပရေးရဝန်ကြီးဂျိုင်းရှန်ကန်ကပြောသွားတာပါပြပကဖြစ်နေတဲ့ကက်ရှမီးဒေသအတွက်ကူညီဖြည့်ဆည်းပေးဖို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကသူ့ကိုတောင်းဆိုခဲ့ကြောင်းသမ္မတထရန့်ကတင်းလာနေမှာပြောကြလိုက်တဲ့အပေါ်အိန္ဒိယကအခုလိုတုံ့ပြန်တာပါသူ့အနေနဲ့ကူညီလို့ရမယ်ဆိုရင်ဂျာဝင်ဆောင်ရွက်ပေးလို့ကြောင်းပါကစ္စတန်ဝန်ကြီးချုပ်အင်မရာခန်နဲ့အင်ဂျီရောမှာတွေ့ဆုံရင်သမ္မတထရန့်ကပြောတာပါအိန္ဒိယဘက်ကညှဉ်းဆဲမှုနဲ့ပတ်သက်လို့ VOA ကအင်ဂျီရောကိုမေးမြန်းတာပါသမ္မတထရန့်ပြောခဲ့တယ်လို့ပဲနှစ်နိုင်ငံစလုံးကတောင်းဆိုခဲ့မယ်ဆိုရင်အမေရိကန်ပြည်ထောင်စုအနေနဲ့ပါဝင်ကူညီဖို့အစဉ်သင့်ရှိကြောင်းတောင်တဲ့အရှိလယ်ပိုင်းအာရှတိုက်ဆိုင်ရာအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီး Alice Walls က Twitter လူမှုကွန်ရက်ကတဆင့်ပြန်လည်ဖြေကြားခဲ့ပါတယ်